တရုတ်နဲ့ဥပိုင်ကုမ္ပဏီလီမိတက်တို့ပူးပေါင်းလှုပ်ဆောင်နေတဲ့စကိုင်းတိုင်းမုံရွာခရိုင်စလင်းကြီးမြို့နယ်တွင်မှရှိတဲ့လက်ပရောင်းတောင်ကျင်းဤစီမံကိန်းရဆိုင်ရေးအတွက်ရန်ကုန်မှာဒီကနေ့ဆန္ဒပြနေကြပါတယ်။လက်ပရောင်းတောင်ဒေသခံတွေ၊ကျောင်းသားတွေ၊တိုင်းရင်းသားတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကရန်ကုန်မှာရှိတဲ့တရုတ်ပြည်သူသမ္မတတန်ယုံနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရုံးချုပ်ရှေ့မှာမူလကဆန္ဒပြဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့အာဏာပိုင်တွေကနေစီစဉ်သူတွေတဲက၄ဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဟာရန်ကုန်စုလေဖျားနီးတဝိုက်မှာရှိတဲ့မဟာဗန္ဓုလပန်းချံကိုပတ်ပြီးလက်ပရောင်းတောင်ကျင်းဤစီမံကိန်းရဆိုင်ရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်အေးမာကပြောပြပေးပါရှင်
။လက်ပရောင်းတောင်ကျင်းဤစီမံကိန်းရပ်တန့်ရေးအတွက်ရန်ကုန်စုလေအနီးတဝိုက်ကမဟာဗန္ဓုလပန်းချံကိုညနေ၃နာရီအချိန်လောက်မှာလက်ပရောင်းတောင်ဒေသခံတွေနဲ့အတူကျောင်းသားလူငယ်တွေတိုင်းရင်းသားလူငယ်တွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေဆန္ဒပြနေကြပါတယ်။ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့လက်ပရောင်းတောင်ဒေသပြည်သူ့ကြိုးစည်းပွားကာကွယ်ရေးကော်မတီရဲ့တာဝန်ခံတဦးလည်းဖြစ်ကျောင်းသားကောင်းဆောင်တဦးလည်းဖြစ်တဲ့ကိုဟန်ဝင်းအောင်ကိုဆန္ဒပြတဲ့အခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။
ဒီနေ့မနေ့မှာစင်နာရီခွဲလောက်မှာစတင်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသမဂ္ဂကိုတီယဝင်းတင်ရယ်ကိုဝင်းကိုတီယစီရဲ့ဟောင်းရယ်ကိုရဲလေးနိုင်ငံရေးရှင်းသားဟောင်းရယ်ကိုပူပူဦးဟိုတရားကိုစတင်ခန်းပြီးလိုက်ပါတယ်အဲ့တော့ကရန်ကုန်တိုင်းတိုင်းကျောပေါ့ဗျာအဲ့တော့ကဘုံမူကြီးဦးစောစောနိုင်ရယ်ဘုံမူဦးနိုင်ဝင်းရယ်ဖမ်းလိုက်တယ်ခံပြီးတော့နေ့လေတနင်္လာမှာပြန်လည်လှုပ်ပေးခဲ့ပါတယ်။အဲလောလောဆယ်ရှိနေတဲ့ပထမမြန်မာစီစဉ်လာတဲ့တရုတ်ပြည်သူသမ္မတနိုင်ငံတိုင်ယုံရှိနေဥပိုင်ရုံးရုံးရှိမှာတော့တို့လုံလုံရင်းရည်အပြည့်အဝကိုချလာတဲ့အတွက်ကျွန်တော်တို့ကငြင်းငြမ်းစွာနဲ့ပဲဆန္ဒပေါ်ထုတ်ရှင်နေဆိုရည်ရွယ်ချက်ရှိပြီးသားဖြစ်တဲ့အတွက်ထိုက်ခိုက်မဖြစ်ချင်တာနဲ့အကြမ်းဖက်မှုတွေရုံးဆန္ဒမှုတွေဆောင်ရဲတဲ့အနေနဲ့ကျွန်တော်တို့ဒီနေ့ညနေ၃နာရီခွဲမှာစပြီးတော့စုရဖျားရှိမှာစတင်စီစုံပြီးတော့ငြင်းငြမ်းစွာနဲ့ကျွန်တော်တို့ဆန္ဒပြနေပါတယ်။အခုလောလောဆယ်ကျွန်တော်တို့မဟာဗန္ဓုလပန်းချံကိုပတ်ပြီးတော့ဆန္ဒပေါ်ထုတ်နေပါတယ်။
အခုဆန္ဒပြမှုကလက်ပရောင်းတောင်ကျင်းဤစီမံကိန်းကြီးရပ်ဖို့ရည်ရွယ်ချက်တစ်ခုတည်းလားရှင်
။အဲဒီကတော့ကျွန်တော်တို့ဆန္ဒပေါ်ထုတ်ရတာကတော့လက်ပရောင်းတောင်ကျင်းဤစီမံကိန်းနဲ့ပတ်သက်ပြီးတော့အမျိုးမျိုးထွေထွေပြောနေပါတယ်။အဲ့လိုပြောဆိုနေမှုကလူလူကိုကိုးစားပြုတဲ့အတန်နဲ့လူလူကိုကိုးစားမပြုတဲ့အတန်နှစ်မျိုးရှိပါတယ်။23နဲ့17လကဝီဒီယိုအောင်မင်းတပိတ်စကမ်းမှာပြောထားတဲ့ဟာမျိုးတွေပေါ့နော်။ဒီတရုတ်ပြည်သူနိုင်ငံကကျင်းဤတရားရှိလို့ပေးရမယ်ဆိုတဲ့ဟာမျိုးတွေ၊တရားမယ်ဆိုတဲ့ဟာတွေကကျွန်တော်တို့ပြည်သူတွေကိုကိုးစားမပြုတဲ့အတန်မျိုးတွေပါ။နောက်တော့ကျွန်တော်ပြည်သူတွေကငင်းငင်းကြင်းနဲ့ကိုယ်ခွင့်ရေးကိုအချိန်ချင်းတောင်းဆိုခဲ့တယ်သူတို့စစ်တပ်ကြီးနိုင်မှုတွေမဟုတ်ခဲ့ပါဘူးဒီလိုရှိခဲ့ပါတယ်အခုကျမှဒါတွေကစူပူတာတွေအကျန်းတက်တာတွေဆိုတော့ဆွဆွပုတ်ခတ်လာတဲ့အတွက်ကျွန်တော်ပြည်သူအသက်စစ်ဆိုတာပါလဲဆိုတော့ရန်ကုန်မှာရှိတဲ့ပြည်သူတွေကနေပြီးတော့ကျွန်တော်မှာရှိတဲ့ပြည်သူတွေနဲ့တပါးလည်းရှိကြအောင်ပေါ်ထုတ်တာပါအဲ့တော့ပြည်သူတွေကပါလဲပြည်သူကမပါလဲအသက်ပါလဲဆိုတော့ပေါ်တာချမ်းသာတော့ကျွန်တော်ဆန္ဒပေါ်ထုတ်ခြင်းဖြစ်ပါတယ်နောက်ကတော့ဒါမှမဟုတ်ကျင်းစီမံကိန်းလုံးဝရဆိုင်ရေးကိုအလိုရှိတယ်ဆိုတော့လေကျွန်တော်တို့ပြင်ပြခြင်းဖြစ်ပါတယ်
။ဆန္ဒပြနေတဲ့နေရာကိုလုံခြုံရေးတွေကတော့တားဆီးနေတာတွေများရှိပါသလ
ား။လုံခြုံရေးနေရာကတော့စပြီးတော့ကျွန်တော်တို့စတင်ချစ်ချက်ခံနေမှာဒါရောက်ပြီးတားဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ငင်းညံ့သွားတဲ့ဆန္ဒပေါ်ထုတ်ခြင်းကိုဖော်ထုတ်သွားမယ်။ဆက်စပ်တောင်းရှိသူတွေပိုင်းလုံတိလုံခိုက်တာကိုလုတ်ပါလို့ကျွန်တော်တို့ပြောပြီးတော့ကျွန်တော်တို့လုံခြုံရေးကိုကျွန်တော်ပြန်လည်စတင်နေပါတယ်။ဟုတ်က
ဲ့။
အခုချိန်ကြီးတော့ဝင်ရောက်ဖန်တားနှုတ်ဆက်တာမျိုးရှိသေးပါဦး။
ဆန္ဒပြတဲ့ထဲမှာဒေသခံတွေအပြင်ဘလို့အင်အားစုမျိုးတွေများအဓိကပါဝင်တယ်လဲရှင
်အဓိကတော့ကျွန်တော်တို့ခုလုပ်တဲ့ပုံစံကတော့အဖွဲ့ကြီးတစ်ခုချင်းအကြောင်းတစ်ခုချင်းကိုကျွန်တော်တို့လုပ်ချင်းမဟုတ်ခင်နဲ့ရပ်ကတော့ချင်းစီစီမံကိန်းကိုလိုလားတဲ့ပြည်သူတွေအားလုံးပါဝင်နိုင်မယ်ဆိုတဲ့ပူပေါင်းမှုနဲ့ဆောင်ရွက်တာပါအဖွဲ့ကြီးလည်းပြောမယ်ဆိုရင်တော့အဖွဲ့ကြီးတော်များများပါပါတယ်
တိုင်းရင်းသားလူငယ်တွေလည်းပါဝင်နေဆိုပြီးတိုင်းရင်းသားခေါင်းဆောင်တချို့ကလည်းပြောပါတယ်ဟုတ်ပါသလား
ဟုတ်ကဲ့ခင်ဗျာရှမ်းဘွဲ့ကတော်တော်များများပါပါတယ်အခုလောလောဆယ်မှာတဖေးဖေးနဲ့ပူပေါင်းပါဝင်လာတဲ့မိသားရဲ့ကျွန်တော်တို့အကြည့်ကြပြောဆိုကိုခန့်နေပါတယ်။အဲကျွန်တော်ဆန္ဒပြမှုစတင်နေဖြစ်တဲ့အတွက်ဒီမျိုးလယ်မှာလည်းဖြစ်တဲ့ခါကျတော့ပြည်သူတွေပူပေါင်းပါဝင်ပြီးတခြားအဖွဲ့တွေပါဝင်လာမှုနဲ့ကျွန်တော်တို့အဖွဲ့ကြီးရှင်းနေကိုအကြည့်ကြပြောဖို့ခန့်နေပါတယ်
။အခုဆန္ဒပြမှုဟာဒီစုလေအနီးတစ်ဝိုက်ကပန်းချံအပြင်ကိုဘယ်နေရာထိဆက်သွားဖို့စီစဉ်ထားသလဲရှင်
။အဲကျွန်တော်တို့မဟာဗန္ဓုကပန်းချံကိုခုနှစ်ပတ်လောက်ဆက်ပြီးသွားတဲ့အခါမှာလူလူရဲ့အနေထားနဲ့ကျွန်တော်တို့ပေါ်ထုတ်နိုင်တဲ့အတိုင်းတော်ကိုကြည့်ပြီးတော့ဆက်ပြီးတော့ချိန်တက်မှာပါ။အဓိကတော့ကျွန်တော်တို့26လမ်း28လမ်းကကိုကျွန်တော်တို့ပြည်သူလူထုနဲ့ပေါင်းစည်းပြီးစတင်သွားဖို့ကြိုးရထားပါတယ်။ဒါပေမဲ့အခြေအနေကအကြောင်းနဲ့ရှိနိုင်ပါတယ်
။အခုဆန္ဒပြတဲ့အင်အားအခြေအနေကရောဘလောက်တိုက်ထားသည်ရှိလဲရှင
်။ပြည်သူအင်အားကိုဆန္ဒပြနေတဲ့အင်အားကိုဆိုရင်တစ်ထောင်ကျော်လောက်ရှိပါတယ်
။ဆန္ဒပြပွဲကိုဦးဆောင်သူတူဦးဖြစ်တဲ့လက်ပရောင်းတောင်ဒေသပြည်သူ့ကြိုးစည်းပွားကာကွယ်ရေးကော်မတီရဲ့တာဝန်ခံတဦးလည်းဖြစ်ကျောင်းသားကောင်းဆောင်တဦးလည်းဖြစ်တဲ့ကိုဟန်ဝင်းအောင်ကိုဆန္ဒပြတဲ့အခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။